ီတရင်ပါ English American Style Gundam မှာကောက်ယိုးလို့တိပေးရတဲ့ straw ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း The last straw
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက the the last the last ကနောက်ဆုံး straw straw ကကောက်ယိုးဆိုတော့စကွိုက်ဟွန်ရဲ့ဓာတ်ရိုက်ဒီပေကတော့နောက်ဆုံးကောက်ယိုးအမြင်ပေါ့ဒီအသုံးစင်းတဲ့လာတာကတော့
The straw that broke the camel's back
ဆိုတဲ့ဆိုယိုးစကားကလို့ဆိုပါတယ်ဒီဆိုယိုးမှာ camel camel ဆိုတဲ့အရှိလေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ယိုးတွေရမှာကောက်ယိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပြီမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာတွေတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်ဒါကြောင့် The Last Straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစီတာရန်ဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုန်စီတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ဂျော့ရှ်ရူပီရဲ့ဥမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတစ်ကြီးဝယ်စီတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြမပေးသေးဘူးလေလို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကိုစလေတင်ပြပေးမှာကတော့
Grasping at straws.
ဖြစ်ပါတယ်။စာလုံးပေါင်းက GRASPING grasping ကလက်နဲ့ဆွဲနေတာလှမ်းကင်ဖို့ကြိုးစားတာ ATAT ကနေရာကိုရည်ညွှန်းတာ STRAWS straws ကကောက်ရိုးမြင်နေဆိုတော့စကွိုက်ထွန်းရဲ့ဓာတ်ရိုက်ဒီပေကတော့ကောက်ရိုးမြင်တွေကိုလှမ်းပြီးဆွဲဖို့ကြိုးစားနေတာပေါ့ဒီအသုံးရဲ့ idiom ဒီပေကလည်းရှင်းပါတယ်ကောက်ရိုးတွေလှမ်းဆွဲခြင်းအပြင်အခြေအနေတစ်ခုဟာဘာမှထူးလာနိုင်မှာမဟုတ်ပါဘူးဥပမာရေးနှစ်လို့ကောက်ရိုးတွေလှမ်းဆွဲရင်ကိုကိုကိုကဲနိုင်မှာမဟုတ်ပေမဲ့လို့လေဒီနေရာမှာကောက်ရိုးတွေလိုပဲနေစဉ်ဘဝမှာနောက်ဆုံးမျှော်လင့်ချက်နဲ့ရနိုင်တာလေးဖြစ်နိုင်တာလေးကိုရလို့ရညာအားကိုးနဲ့ကြိုးစားတာမျိုးကိုဆိုလိုပါလေဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ကြံရမရလုံမီလုံရမျှော်လင့်ချက်ကလေးနဲ့ရလီမလားဆိုပြီးတော့ကြိုးစားတာမျိုးကိုဆိုလိုပါလေဒီသုံးနှစ်ပတ်သက်လို့ George Scooby ရဲ့ဥမာကတော့
My sister tried to save her marriage by grasping at straws. But it didn't work and her husband left her.
ကျွန်တော်ညီမကသူ့အိမ်အောင်ရေးကိုအဖတ်ဆင်နိုင်ဖို့နှီးမျိုးစုံနဲ့ကြံမိကြံရရလို့ရညာကြိုးစားကြည့်သေးတယ်။ဒါပေမဲ့လို့လေမအောင်မြင်ဘူးလေ။သူခင်မွန်းကသူ့ကို
My sister tried to save her marriage by grasping at straws. It didn't work, and her husband left her.
ခုနောက်ဆုံးတင်ပြပေးမှာကတော့
draw straws.
ဖြစ်ပါလေ။စာလုံးပေါင်းက draw draw ကဒီနေရာမှာဆွဲတာ straws straws ကကောက်ရိုးတွေဆိုတော့စကွိုက်ထွန်းရဲ့ဓာတ်ရိုက်ဒီပေကတော့ကောက်ရိုးတွေကိုဆွဲတာပေါ့ဒီအသုံးဆင်းသက်လာတာကတော့ရှေးတုန်းကဖြစ်ပါတယ်မင်းနိုင်မယ်ပဲဖြစ်ဖြစ်ကန်ဆာမယ်ပဲဖြစ်ဖြစ်ဒုတ်တွေလိုပဲအတို့အရှိတွေရှိတဲ့ကောက်ရိုးမြင်တွေကိုစုပြီးအပေါ်ကနေဆွဲခံရမှာဆွဲတဲ့လူကအရှိရရင်အနိုင်ရမယ်အတို့ရရင်ရှုံးမယ်စသဖြင့်ကြိုတင်သဘောတူထားတဲ့ဓလေ့ကနေဆင်းသက်လာတာဖြစ်ပါတယ်ဒီအသုံးကိုနောက်ပိုင်းမှာတော့မင်းနိုင်ရမှာပဲဖြစ်ဖြစ်ကန်ဆန်ရမှာပဲဖြစ်ဖြစ် draw straws ရဲ့လို့ရည်ညွှန်းသုံးလာပါတယ်တကယ်ကြတော့မင်းနိုင်ရမှာ ကောက်ရိုးတွေကိုအသုံးပြုမှာတော့မဟုတ်ပါဘူးခုခေတ်မှာတော့ဆက်ကူပမာရေးမဲလေလေးတွေလုပ်ပြီးတော့ဆွဲလေရှိကြတာကတော့အလွယ်ဆုံးလို့ဆိုရမှာပါပဲဒါကြောင့်မလို့ draw straws ရဲ့ idiom အဓိပ္ပာယ်ကတော့မဲနှိုက်တာကန်ဆန်းတာမဲဆွဲတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ရိုးပြီးတဲ့ဥပမာကတော့
Let's draw strawsTo decide who will take the night duty for next week.
Now, the Rimba, Nya, sign by Bedu Darwin Jamis, Surago, Sumpiapo, May Night Jaya only, Ludi Biabari. Umago, not a cow, Nasinjaya.
Let's draw straws to decide who will take the night duty next week.
Did Rimba, Strogo Chicambi, Dimpia Gede, idiom Adonrigaro?
The last straw.Grasping at straws, draw straws.
Do pichabare. Now, the rimba, kuluchimu male, now ta idiom atunwigo, selet in bia biu mamu, sang mio nasin jabashim.